မြန်မာနိုင်ငံကပြည်မြုပ်မိုင်းနဲ့အခြားပေါက်ကွဲစေတတ်တဲ့ပစ္စည်းတွေရဲ့အနေရဲ့အကျိုးဆက်တွေကိုဆွဆွရွရွခံစားခဲ့ရတဲ့နိုင်ငံတွေရဲ့တနိုင်ငံဖြစ်ပါတယ်မြန်မာနိုင်ငံရဲ့ area နဲ့နိမိတ်အတွင်းကပထဝီမြေတုကဆိုရင်စစ်မှတ်ရဲ့အကြိမ်ကြိမ်ဖျက်ဆီးခြင်းကိုလည်းခံစားခဲ့ရပါတယ်အကြံအဖြစ်ဆိုရင်ဒုတိယကဘာစစ်လက်ကျန်တော့ကမပေါက်ကွဲသေးတဲ့ပေါက်ကွဲရေးပစ္စည်းတွေလွတ်လပ်ရေးအလွန်ကာလဆယ်စုနှစ်များစွာဖြစ်နေတဲ့ပြည်တွင်းစစ်တလျှောက်မှာလက်နက်ကင်အဖွဲ့ပေါင်းစုံကအသုံးပြုခဲ့ကြတဲ့မိုင်းနဲ့ဆက်ဆက်ပစ္စည်းတွေ2021နောက်ပိုင်းနိုင်ငံအနှံ့ကျဲပြန့်လာခဲ့ကြတဲ့လက်နက်ကင်ပဋိပက္ခတွေမှာဆိုရင်လေစစ်ပွဲတိုင်းအလုံးနီးတူဒီလိုပစ္စည်းတွေကိုလက်ရှိအထိအသုံးပြုနေကြတော့ဖြစ်ပါတယ်2024ခုနှစ်ဇန်နဝါရီလကနေစက်တင်ဘာလအတွင်းကောက်ယူထားတဲ့ UNICEF ရဲ့စစ်တမ်းတွေအရဆိုရင်မြန်မာနိုင်ငံမှာမြေမြုပ်မိုင်းနဲ့အခြားပေါက်ကွဲစစ်တပ်တဲ့ပစ္စည်းတွေကြောင့်အသက်ဆုံးရှုံးခဲ့တဲ့အရသာစုစုပေါင်း889ယောက်ရှိပြီးကိုလက်အင်ကဆုံးရှုံးသွားသူတွေကတော့959ယောက်ရှိတယ်လို့သိရှိရပါတယ်။အဲဒီထဲမှာဆိုရင်အမျိုးသမီး190ယောက်နဲ့ကလေး198ယောက်လည်းပါဝင်ပါတယ်။ငါတို့နိုင်ငံကကန်ဆိုးလာရှာတယ်လို့တွေးမိပြီးတော့တခြားကမ္ဘာအခင်းချင်းတွေကိုလေ့လာကြည့်တဲ့အခါမှာဆိုရင်လေမြန်မာနိုင်ငံရဲ့အနည်းဆုံးအာဆီယံအဖွဲ့ဝင်နိုင်ငံတွေဖြစ်ကြတဲ့ကမ္ဘောဒီးယားလာအိုနဲ့ဗီယက်နမ်အစရှိတဲ့ဒေသတွေမှာဆိုရင်လေစစ်ပွဲတွေကြောင့်အလားတူအသက်အိုးအိမ်နဲ့ကိုလက်အိမ်ကပျက်စီးခရမှုတွေကအင်မတန်များပြားခဲ့ရတယ်ဆိုတာကိုလည်းလေ့လာတွေ့ရှိရပါတယ်2024ခုနှစ်မှာဂျပန်နိုင်ငံအခြေစိုက်ဂျိုက်ကာအဖွဲ့ကထုတ်ခဲ့တဲ့အစီရင်ခံစာတစ်ခုမှာဆိုရင်ဗီယက်နမ်စစ်ပွဲမှာအမေရိကန်တပ်တွေကဘုံတန်ချိန်ပေါင်းတန်းနဲ့ချီပြီးကျဲချခဲ့ကြပြီးတော့ကမ္ဘောဒီးယားမှာဆိုရင်စစ်လက်ကျန်ဘုံပေါင်း၄တန်းကနေ6တန်းအထိကမတူးဖော်ရသေးပဲကြန့်ရှိနေရသေးတာဆိုတော့ဒီမင်းမြုပ်မိုင်းနဲ့ပောက်ကွဲစေတတ်တဲ့ပစ္စည်းတွေဆိုတာကကိုရခတ်တဲ့ယောဂါစုကြီးတစ်ခုလိုပဲကမ္ဘာမြေကိုဒုက္ခပေးဖို့ရှိနေအောင်မှာပါလားမျိုးလို့ဤဒါပေမဲ့တို့မြန်မာပြည်နဲ့အခြားအိန္ဒိယဘဝတူတွေကတော့ခွာခြားချက်တခုရှိနေပါတယ်အဲ့ဒါကဘာလဲဆိုရင်မြန်မာနိုင်ငံမှာလက်ရှိအနေအထားကမိုင်းပညာအသိပေးခြင်းကိုပဲဆောင်ရွက်နိုင်သေးပြီးတော့ရှင်းလင်းတူပေါ်ခြင်းနဲ့လူမှုဝန်ကျင်ပြန်လည်တည်ဆောက်ခြင်းလုပ်ငန်းတွေကိုလှုပ်ဆောင်ဖို့အတွက်ကတော့အခွင့်မသာသေးတာပဲဖြစ်ပါတယ်ကမ္ဘာပေါ်ကအခက်ဝေးဝေးနိုင်ငံတွေကိုခဏချားပါအောင်အနည်းနာမှာပဲမြန်မာပြည်သူပြည်သားတွေသိရှိပြီးသားဖြစ်တဲ့ဗီယက်နမ်ကမ္ဘောဒီးယားနဲ့လာအိုဒီလိုနိုင်ငံတွေကိုကြည့်မယ်ဆိုရင်မိုင်းနဲ့အခြားပေါက်ကွဲစေတတ်တဲ့ပစ္စည်းတွေကိုတူးဖော်တာတွေကိုလက်အင်ကာတိကိတ်တိုင်ရရှိတဲ့နိုင်ငံသူနိုင်ငံသားတွေကိုလူပတ်ဝန်းကျင်မှာပြန်ဝင်ဆက်ရွေးအစီအစဉ်ထားရှိတာတွေကို1990ခုနှစ်နောက်ပိုင်းကစလို့ဆောင်ရွက်နိုင်ခဲ့တဲ့အတွက်အပြည့်သဘောပို့ဆောင်တဲ့အနာဂတ်မျိုးကိုလည်းဖြည်းဖြည်းချင်းအချိန်ယူပြီးတော့ရွှေ့နေရဆိုတာလည်းရှိနေကြပြီဖြစ်ပါတယ်မေမြုပ်မိုင်းနဲ့အခြားပေါက်ကွဲစစ်တပ်တဲ့ပစ္စည်းတွေအလုံးကအမျိုးဘာသာသာသနာမခွဲခြားတတ်တဲ့အရာတွေဖြစ်ပါတယ်။ဒီပေါက်ကွဲပစ္စည်းတွေကစစ်သားအယက်သားမခွဲခြားဘူး။စစ်မြေပြင်စိုက်ပျိုးမြေလည်းမခွဲခြားတတ်ပဲနဲ့ပေါက်ကွဲတတ်တဲ့ပစ္စည်းတွေဖြစ်ပါတယ်။ဒီပစ္စည်းတွေကြောင့်မြန်မာနိုင်ငံအပြင်ကမ္ဘောဒီးယား၊လာအိုအစရှိတဲ့နိုင်ငံတွေမှာဆိုရင်လေမျိုးဆက်အဆက်ဆက်ဆွန့်ပစ်ထားခဲ့ရတဲ့အိုးအိမ်လည်းမြေတွေအများအပြားရှိနေတာဖြစ်ပါတယ်။ဥရောပနိုင်ငံအချို့မှာဆိုရင်လည်းဒီလိုတွေရှိနေတော့မှာပဲအခုဆိုရင်ဥရောပနိုင်ငံတချို့ကသူတို့ရဲ့တိုင်းပြည်လုံးချုံရေးအတွက်မေမြုပ်မိုင်းတွေကိုပြန်လည်အသုံးပြုဖို့တင်းမတင်းဆိုတာတွေကိုလည်းဆွေးနွေးနေကြပြီဖြစ်ပါတယ်တစ်ဖက်မှာလည်းဒီပစ္စည်းတွေကိုတကြောပြန်အသုံးမပြုသင့်တော့တဲ့အကြောင်းကိုလူသားချင်းစာနာထောက်ထားမှုဆိုင်ရာအကူအညီပေးရေးအဖွဲ့တွေကလည်းကြဲကြဲလောင်လောင်ဆန့်ကျင်ပြောဆိုနေကြတာကိုတွေ့မြင်နေရပါတယ်နိုင်ငံတော်ဝန်ကမ်ပိန်းတွေပြုလုပ်ပြီးသွားတော့နောက်ကျောင်းပြန်မလဲကြဖို့မြေမြုပ်မိုင်းနဲ့အခြားပေါက်ကွဲစစ်တပ်တဲ့ပစ္စည်းတွေအသုံးပြုမှုကိုစန့်ကျင်တားမြစ်ထားတဲ့အထင်ကရသဘောတူညီချက်တစ်ခုထွက်ပေါ်ခဲ့တဲ့အိုတာဝါစာချုပ်သဘောတူညီချက်တွေကိုလိုက်နာကြဖို့လည်းတိုက်တွန်းနေကြပြီဖြစ်ပါတယ်ပြည်တွင်းစစ်မီလီယံတဟောင်းဟောင်းတောင်းလောင်နေတဲ့မြန်မာနိုင်ငံမှာတော့ကမ္ဘာစကားဝိုင်းတွေမှာဆွေးနွေးခုန်နေကြတဲ့လူစိုးလူကောင်းလူကြီးကလေး စစ်သားအရတားမခွဲကြတတ်တဲ့မြေမြုပ်မိုင်းဆိုကျိုးဆိုတာတွေကစာတွေ့မဟုတ်ပဲနဲ့နေ့စဉ်ချင်းချောင်းတွေနဲ့အနေရဲ့ကတ်ဆိုးတစ်ခုပါပဲဒီကတ်ဆိုးကစစ်မဖြစ်ပွားခြင်းဆိုရက်ကတ်ကြီးပြီးလို့တနက်ပြောင်းတွေမိကုန်းတက်ရင်တောင်မှတန်းနဲ့ချီတဲ့လူသားတွေရဲ့အသက်အိုးအိမ်နဲ့ကိုလက်အိမ်ကကိုဖြတ်စည်းဖို့စိတ်ရှိရှိနဲ့စောင့်ဆိုင်နေကြအောင်မြေမြုပ်ပိုင်းကပ်ပြီးပဲဖြ ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒ နောက်ဆက်သူများအနေနဲ့စစ်မှတ်ဖြစ်ပွားရာအနီးအနားဒေသမှာနေထိုင်တဲ့သူတွေဆေးရှောင်စခန်းနဲ့ကျေးရွာများမှာရှောင်တိန်နေထိုင်ရတဲ့သူတွေဖြစ်ခဲ့တဲ့ဆိုရင်မြေမြုပ်မိုင်းနဲ့ပောက်ကွဲစေတတ်တဲ့ပစ္စည်းတွေကိုဒီလိုနေရာမှာတွေ့ရများလို့တတိပြုစင်ကျင်ရမယ်ဆိုပြီးတော့ကျွမ်းကျင်ပညာရှင်တွေကအရေးသားအကြံပြုထားတာတွေကိုလည်းပြောပြပေးပါရစေ
။နေရာမျိုးစတဲ့စွန့်ပစ်ထားသည့်နေရာအများပြည်သူမသွားသင့်သည့်နေရာဒေသများနေရာမျိုးစနှင့်လက်နက်ကင်အဖွဲ့များအသုံးပြုသည့်နေရာများနေရာမျိုးစား3မတော်တဆမှုဖြစ်ပွားခဲ့ကြောင်းသိရှိရသည့်နေရာများသို့မဟုတ်တေဆုံးထိခိုက်ခံရသတိဆန်များနှင့်ကြန့်ရှိနေသည့်အရိုးစုများနေရာမျိုးစား4ဒေသန္တရအမှတ်အသားသို့မဟုတ်အပိပိဆိုင်ရာအန္တရာယ်သတိပေးအမှတ်အသားသို့မဟုတ်အခြားသတိပေးသင်္ကေတများဖြင့်ပြုလုပ်ထားရှိသည့်နေရာဒေသများဥပမာကြက်ချီခတ်ပုံပြုလုပ်ထားသောတစ်ချောင်းဒုတ်ချောင်းများကြောက်ခဲများစုပုံထားသည့်နေရာများအဲ့ဒီဒေသန္တရအမှတ်သားတွေကတော့နေရာဒေသပေါ်လိုက်ပြီးကွဲပြားနိုင်ပါတယ်နေရာမျိုးစား5ရခင်ကတိုက်ပွဲများဖြစ်ပွားခဲ့သည့်နေရာများမြေမြုပ်မိုင်းနှင့်ပောက်ကွဲစီတက်သောပစ္စည်းများပောက်ကွဲမှုဖြစ်ပွားခဲ့သောနေရာများအချက်ချာကြသောနေရာများအထူးသဖြင့်လမ်းမများနှင့်လူသွားလမ်းများပေါ်တွင်မြေတူးထားခြင်းကတော့ကျင်းလိုမျိုးဖြစ်နေသောနေရာများသို့မဟုတ်မြေပွားနေသည့်လက္ခဏာရှိသောဧရိယာများမြတ်တော်တွေထူထပ်စွာပေါရောက်နေသောနေရာများအသုံးမပြုတာကြသောသို့မဟုတ်စွပစ်ထားသောတံတားအိုတံတားပြက်များဖြက်ဆီးခံထားရသောအဆောက်အအုံများစွပစ်ထားသောလေယာအိမ်ကျေးရွာများသေးငယ်သည့်ကျိုးဝါယာကျိုးစားများတောက်ပြောင်သောအရာဝတ္ထုများသို့မဟုတ်တမိုးရှိသည်ဟုထင်ရသောအရာများကိုကင်ကြည့်ခြင်းဖွင့်ကြည့်ခြင်းမျိုးလုပ်အောင်ရည်ရွယ်ချက်ရှိရှိခြံထားခဲ့နိုင်သောကြောင့်၎င်းတို့သည်ထောင်ချောက်မိုင်းများဖြစ်နိုင်သည်ကိုသတိမူပ
ါ။နားဆင်ကြသူတွေအနေနဲ့ဒီလိုနေရာတွေကိုမဖြစ်မနေမလို့တွားရတော့မယ့်အခါမျိုးတွေမှာဆိုရင်ဒီအချက်တွေကိုတော့အလေးပေးဂရုပြုဆောင်ရွက်ဖို့အင်မတန်အရေးကြီးပါတယ်။အဲ့ဒါတွေကတော့တစ်အချက်သွားရောက်မည့်နေရာ၏တည်င်းအချက်လက်များကိုစုဆောင်ခြင်းနှင့်ရက်ရွာတွင်လူသိများသောပုဂ္ဂိုလ်များအခြားလက်တလောနေရက်ပြန်သူများနှင့်အခြားပြည်သူလူထုများကိုမေးပါအသုံးပြုထားသောလမ်းများကိုအသုံးပြုပါနှစ်အချက်တဦးတယောက်တည်းခရီးမသွားပါနဲ့သုံးအချက်တငယ်ချင်းသို့မဟုတ်မိသားစုဝင်တဦးဦးကိုရောက်ရှိမည့်အချိန်သို့မဟုတ်ပြန်လာမည့်အချိန်ကိုပြောပြထားပါလေးအချက်နေ့အချိန်တွင်ခရီးသွားပါငါအချက်တတိပေးအမှတ်သားသို့မဟုတ်အနေရရှိနိုင်ခြေဖြစ်သောနေရာများနှင့်ဝေဝေးနေပါမိရှေတို့အနေနဲ့ဒီအထိနားထောင်လာခဲ့ပြီဆိုရင်မေမြုံမိုင်းနဲ့အခြားသောပေါက်ကွဲစီတက်တဲ့ပစ္စည်းတွေရဲ့အဖြတ်စွမ်းအားနဲ့အနိထံယုံအကျိုးဆက်တွေကလူသားမျိုးနွယ်စုအပြင်ကျွဲနွားတရိษံတောရိုင်းကေဟာစနစ်နဲ့အခြားအစားထုတ်မရတဲ့မြေတုနဲ့ရေတုကိုပါရေရှည်ဆိုးကျိုးတွေတက်ရောက်စေနိုင်တယ်ဆိုတာကိုသဘောပေါက်နားလည်လာကြလိမ့်မယ်လို့မျှော်လင့်ပါတယ်မိုင်းအပါဝင်အခြားသောပောက်ကွဲစီတက်တဲ့ပစ္စည်းတွေကိုမဖြစ်မနေကင်တွယ်ဆောင်ရွက်နေကြတဲ့လူအပေါင်းတို့လည်းကို့အဖြူအမူရဲ့နောက်ဆက်တွဲရလက်တွေကမြို့နေတောနေလူတို့ရဲ့အနာဂတ်တွေအသက်အိုးအိမ်တွေဒေသတစ်ခုလုံးအားကိုးအားထားပြုတဲ့မြေယာနဲ့ရေအရင်းအမြစ်တွေပေါ်မှာတည်ရောက်မှုတွေကဘလောက်ထိကြီးမားတယ်ဆိုတာကိုသတိချက်စေဖို့အတွက်ရည်ရွယ်ချက်နဲ့လည်းယခုအပိုင်းလေးကိုတင်ဆက်လိုက်ရတာဖြစ်ပါတယ်
မြေမြုပ်မိုင်းနဲ့အခြားသောပောက်ကွဲပစ္စည်းများနဲ့ပတ်သက်ပြီးအစဉ်တစ်ဖြင့်ဆွဲဆွဲမြဲမြဲမှတ်သားရဲ့အချက်များမှာ မြေမြုပ်မိုင်းများနှင့်အခြားပောက်ကွဲစေတတ်သောပစ္စည်းများသည်အယက်သားပြည်သူများနှင့်စစ်သားများဟုခွဲခြားဆက်ဆံမှုမရှိပဲမည်သူကိုမဆိုအနည်းငယ်ဖြစ်စေပြီးမတော်တဆမှုများနှင့်တိုက်စုံးမှုများကိုဖြစ်စေနိုင်သည်ဤပစ္စည်းများသည်ပလိပခပြီးဆုံးသွားပြီးနောက်ပိုင်းတွင်လည်းလူနေမှုဖွံ့ဖြိုးတိုးတက်မှုနှင့်အသက်မွေးဝမ်းကြောင်းအတွက်ဆက်လက်အန္တရာယ်ဖြစ်စေနိုင်သည်မြေမြုပ်မိုင်းများနှင့်အခြားပောက်ကွဲစေတတ်သောပစ္စည်းများသည်ပုံတံတန်းအမျိုးမျိုးအရွယ်အစားအမျိုးမျိုးအရောင်အမျိုးမျိုးနှင့်ရှိပြီးတန်တတုသစ်သားပလတ်စတစ်အပါဝင်ပစ္စည်းမျိုးစုံနှင့်ပြုလုပ်နိုင်သည်မကြာခဏတန့်ကျေးတက်နေခြင်းဖုံးဖုံးများဖုံးလွှမ်းနေခြင်းအရောင်တွေတောက်ပြောင်နေခြင်းဒါမှမဟုတ်မတူသည့်ပုံစံတွေနှင့်တွေ့ရတတ်သည်၎င်းတို့ကိုမြေပေါ်မြေအောက်ထောင်ထားတက်ပြီးဝါရကျိုးများသို့မဟုတ်ကျင်းနှံကျိုးများဖြင့်ချိတ်ဆက်ထားနိုင်သည်မြေကြီးထဲတွင်လည်းမြုပ်ထားနိုင်သလိုမြက်ပြင်ရှင်များနှင့်လည်းဖုံးကွယ်နေပြီးသစ်ပင်တွေကြားထဲမှလည်းချိတ်ဆွဲထောင်ထားခြင်းရေပေါ်မှပေါ်နေခြင်းသို့မဟုတ်ရေအောက်တွင်မြုပ်ထားခြင်းတို့ဖြစ်နိုင်သည်မြေမြုပ်မိုင်းသို့မဟုတ်ပောက်ကွဲစေတတ်သောပစ္စည်းတစ်ခုတွေ့ပါက၎င်းအနီးအနားတွင်နောက်ထပ်မြေမြုပ်မိုင်းသို့မဟုတ်ပောက်ကွဲစေတတ်သောပစ္စည်းများအများအပြားထွက်ရှိနေနိုင်သည်အကယ်၍သင်သည်တန်လျာဖြစ်စရာအန္တရာယ်ရှိသောပစ္စည်းတစ်ခုခုတွေ့ပါက၎င်းသည်မြေမြုပ်မိုင်းသို့မဟုတ်ပောက်ကွဲစေတတ်သောပစ္စည်းများဖြစ်နိုင်သည့်အတွက်ကြောင့်ဘယ်တော့မှမထိပါနှင့်ရွှေ့ဖို့မကြိုးစားပါနှင့်